ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကပြည်သူ့လွှတ်တော်မှာထူးခြားတဲ့ဥပဒေကြမ်းတစ်ခုတင်ပါတယ်။2018လောင်ကစားဥပဒေကြမ်းလို့နာမည်ပေးထားပြီးခင့်မမီတော့တဲ့1986ခုနှစ်လောင်ကစားဥပဒေကိုအစားထိုးမယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါက်တာလင်းလင်းကျော်ကဆိုပါတယ်။ထူးခြားချက်ကတော့ဒီဥပဒေကိုအတည်ပြုပြီးသွားရင်နိုင်ငံသားတွေကြီးပဲဝင်ရောက်လောင်ကစားလုပ်နိုင်မဲ့ကာစီနိုယုံလိုမျိုးတွေကိုတရားဝင်ဖွင့်လှစ်ခွင့်ရသွားမယ်သဘောလည်းဖြစ်ပါတယ်။ဒီလိုသာလုပ်နိုင်ခဲ့ရင်နိုင်ငံသားတွေနဲ့တိုင်းပြည်ကိုမထိခိုက်စေပဲအခွန်အခေါက်ဝင်ငွေတွေအများကြီးရလာလိမ့်မယ်လို့လည်းဥပဒေကြမ်းတင်သူတွေဘက်ကဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာကာစီနိုလောင်းကစားရုံတွေမရှိသေးဘူးလား။ရှိခဲ့ရင်တို့ဘယ်လိုလဲပတ်နေကြသလဲ။ဒီဥပဒေကြမ်းအတီဖြစ်သွားရင်တကယ်ပဲပြည်သူတွေနဲ့နိုင်ငံကိုမထိခိုက်စေပဲတိုင်းပြည်အတွက်အခွန်အခေါက်တွေအများကြီးရလာနိုင်မလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်။
1989ခုနှစ်တက်တွင်းပုံကံမှုဖြစ်ပြီးနောက်တရုတ်နိုင်ငံနယ်စပ်မှာအခြေစိုက်တဲ့အင်အားကြီးဗမာပြည်ကွန်မြူနစ်ပါတီပြုတ်ကွဲသွားပါတယ်။ဘကပပြုတ်ကွဲသွားပြီးတဲ့နောက်တတိတခြားစီဖြစ်သွားတဲ့ဝါတက်ဖွဲ့၊ကိုကန့်တက်ဖွဲ့၊ NDA ကချင်လက်နက်ကိုင်တက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေပေါ်ပေါက်လာပြီးအဲ့ဒီနှစ်ထဲမှာပဲတက်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲငြင်းချမ်းရေးလုပ်ပါတယ်။စစ်ပွဲမရှိဘဲတည်ငြိမ်သွားတဲ့အဲ့ဒီတပ်ဖွဲ့တွေအခြေဆိုင်ရာဒေသတွေဟာတရုတ်နယ်စပ်ဖြစ်တော့နယ်စပ်ကုန်းတွေကုသန်းရေးတွေလုပ်ပါတယ်။၁ကြောင်းမြေရတနာဓာတ်တူထုတ်တဲ့လုပ်ငန်းတွေလုပ်ကင်ကြပါတယ်။နောက်ပိုင်းအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ရာဒေသတွေမှာကာစီနိုလောင်းကစားရုံတွေတည်ထောင်ကြပါတော့တယ်။ထုံးစံအတိုင်းတရုတ်တထေးတွေရဲ့အရင်းအနှီးနဲ့တရုတ်ပိုင်ရှင်တွေကထူထောင်ကြတာဖြစ်ပြီးတိုင်းသားစစ်ဘင်တချို့ကဝေစုနေနေပါပါရကြပါတယ်။နဂိုမူလာတော့ကတော့တရုတ်နိုင်ငံဘက်ခြမ်းကတရုတ်တထေးတွေငွေရှိသူတွေလာကစားပြီးအဲ့ဒီကနေဝင်ငွေရအောင်ရှာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါဒါပေမဲ့နောက်ပိုင်းအဲ့ဒီလိုမျှော်မှန်းထားတဲ့အတိုင်းဖြစ်မလာပါဘူးနမူနာအဖြစ်ကချင်ပြည်နယ်ပန်းဝါနဲ့ကမ်ပိုက်တီနယ်စပ်မှာဖွင့်လှစ်ထားတဲ့လောင်းကစားရုံမှာဆိုပြင်ပကတရုတ်တွေလာကစားတာကနည်းနည်းဒေသခံတွေဝင်ကစားတာကများများနောက်ပိုင်းအဲ့ဒီဒေသခံတွေငွေကြေးဆုံရှုံစီးပွားရေးချွတ်ချုံကြအတော်များများလဲဘိန်းစားတွေဖြစ်ကုန်တာဒီကနေ့အချိန်ထိကုစားလို့မရနိုင်သေးပါဘူးအဲ့ဒီလိုကာစီနိုလောင်းကစားရုံတွေနဲ့ပတ်သက်ရင်မိုင်းနာဒေသဘက်ကလောင်းကစားရုံတွေကတော့နာမည်ကြီးပါတယ်တရုတ်တွေလည်းလာကစားငွေကြေးသုံးဖြုံးကြပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေကိုလက်မခံနိုင်တဲ့တရုတ်အစိုးရဘက်တာဝန်ရှိသူတွေဟာမိုင်းလာမှာရှိတဲ့ကာစီနိုလောင်းကစားရုံတွေကိုပိတ်ပစ်ဖို့ဖိအားပေးတာမျိုးအထိကြုံရပါတယ်။အလားတူကချင်ပြည်နယ်နယ်စပ်ဘက်ကလောင်းကစားရုံတွေပိတ်ဖို့လည်းဖိအားပေးခဲ့မှုပါတယ်။ဒါပေမဲ့တိတ်အများကြီးအောင်မြင်ပုံတော့မရပါဘူး
။မြန်မာနိုင်ငံကအစိုးရအုပ်ချုပ်မှုအာဏာစက်သက်ရောက်တဲ့နေရာမှာအကောင့်ထဲပေါ်ခဲ့တဲ့ကာစီနိုလောင်းကစားရုံကြီးကတော့တနင်္လာနေ့တိုင်းထိုင်းနယ်စပ်ကွတ်တောင်မြို့နာကတထေးချိုးကာစီနိုလောင်းကစားရုံမှာ1988အာဏာသိမ်းတက်လာတဲ့တမတော်အစိုးရကဈေးဝယ်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာပြီးတဲ့နောက်ပိုင်းခွင့်ပြုခဲ့တာဖြစ်ပါတယ်။လုပ်ဖို့လုပ်နေကတော့ထိုင်းတထေးတယောက်ကိုကျုံးကျုံးလုံးလုက္ကန်ဝေးပေးလိုက်တာဖြစ်ပါတယ်။တာယာလှပတဲ့ကျုံးမှာဟိုတယ်တွေအပန်းဖြေစရာနေရာတွေနဲ့ကာစီနိုလောင်းကစားရုံအများကြီးဖွင့်ထားပါတယ်။ရနောင်ဘက်ကနေထိုင်းနိုင်ငံသားတွေအများဆက်လေတွေနဲ့လာရောက်လေးရှိပြီးအစ်စ်မြင့်လုံခြုံရေးစနစ်တွေထားရှိပါတယ်။ကျိုးပတ်ကားလမ်းငယ်တောင်ရှိပါတယ်။မြန်မာနိုင်ငံကွတ်တောင်ဘက်အချမ်းကလာမဲ့မြန်မာနိုင်ငံသားတွေကိုတော့စီစစ်လက်ခံပြီးအရေးစစ်ဆိုရလက်ထက်ကဆိုရင်တိုင်းမူတွေစစ်ရာရှိကြီးတွေဟာသူတို့မိသားစုတွေနဲ့အတူသွားပြီးအပန်းဖြေလေးရှိတဲ့နေရာလဲဖြစ်ပါတယ်။အဲ့ဒီတစ်သေးချင်းကိုဘလို့လိုက်စင်ဘလို့ဥပဒေနဲ့လုတ်ကင်ဝင်းတွေပေးထားပြီးတိုင်းပြည်အတွက်တစ်နှစ်အခွန်ဘလောက်ရနေတယ်လဲဆိုတာဒီကနေ့ချိန်ထိပြည်သူတွေသိခွင့်မရကြပါဘူး
။ထိုင်းနယ်စပ်မြဝတီမြို့မှာပေါ်ပေါက်လာတဲ့ကာစီနိုလောင်းကစားရုံတတိတန်းတန်းကြီးကတော့အများကြီးနောက်ကျပြီးမှပေါ်ပေါက်လာတာပါ။အဲ့ဒီလောင်းကစားရုံတွေနဲ့ပတ်သက်ရင်နေသားဆောင်တပ်မှုတယောက်ဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူပိုင်ဆိုင်တာတွေရှိတယ်လို့ BGF တပ်ဖွဲ့ကပဲလုံခြုံရေးပေးလဲပတ်နေတာပါ။အဲ့ဒီလောင်းကစားရုံတွေဟာထိုင်းဘက်အချမ်းကလာကစားမဲ့တထေးတကြွဲတွေအတွက်ရည်ရွယ်တယ်ဆိုပေမဲ့လူနေအလွန်ထူထပ်တဲ့ရွှေပြောင်းအလုတ်လုတ်ကင်သူတွေအများဆုံးနေထိုင်တဲ့မြဝတီဧရိယာထဲမှာပဲအများကြီးတိစောက်ထားတာဖြစ်လို့မြန်မာနိုင်ငံသားတွေပဲအများဆုံးသွားကြကစားကြအခြေအနေဆိုက်ရောက်စေပါတယ်။ဒါနဲ့ပတ်သက်ပြီးကလင်ပြည်နယ်အမတ်ဦးတန့်စင်အောင်ဖက်ချက်ချခဲ့ဘူးလို့နိုင်ငံအတွက်လည်းအခွန်မရလောင်းကစားကြောင့်ဘဝတွေပြည့်ရတယ်လို့နောက်ဆက်တွဲမူရစေဝါပြဿနာဒုစရိုက်မှုပြဿနာတွေဖြစ်ပေါ်လာစေတာကလည်းအမှန်ပဲဖြစ်ပါတယ်။ဒ တကယ်တော့မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံဖြစ်ရှိနေသေးပါဒါကြောင့်မြန်မာနိုင်ငံသားတွေအတွက်ဆိုလောင်းကစားရုံတွေလုံးဝမလိုအပ်ပါဘူးဒါပေမဲ့လည်းအင်ဂျင်ချင်းတရုတ်နဲ့ထိုင်းနိုင်ငံဟာလည်းကာစီနိုလောင်းကစားရုံတွေကိုဥပဒေအရခွင့်ပြုထားတာမရှိလေတော့အာဆီယံဖွဲ့ဝင်ကမ္ဘောဒီးယားနိုင်ငံနမူနာယူပြီးအဲ့ဒီအချက်ကနေခီးသွွားတွေဝင်ရောက်လာအောင်တိုင်းပြည်အခွန်ဗန္နာရအောင်ဆောင်ရွက်မယ်ဆိုအစဉ်ပြေနိုင်ပါတယ်နေဆက်မဟုတ်တဲ့တချို့သောနိုင်ငံသားခီးတွေတွေလာရောက်လေးရှိတဲ့မြို့တချို့မှာလည်းစီးတန့်စုံတွေတိစောက်ပြီးအကောင့်ထဲပေါ်ရင်လည်းဖြစ်နိုင်ပါတယ်။အဲ့ဒီလိုအကောင့်ထဲပေါ်နိုင်ရင်ကာစီနိုယုံတွေကနေအမျိုးမျိုးသောအခွန်တွေရနိုင်တယ်လို့ဆက်ဆက်လုပ်ငန်းတွေကနေလည်းအခွန်တွေဝင်ငွေတွေရနိုင်ပါတယ်။အဲ့ဒီလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်မဲ့အလုပ်သမားတွေလုပ်ငန်းရှင်လေးတွေအတွက်လည်းအလုပ်အကိုင်အခွင့်အလမ်းတွေရစေနိုင်ပါတယ
်။ဒါပေမဲ့အရေးကြီးတာတစ်ခုကအဲ့ဒီလောင်းကစားယုံတွေအားလုံးဥပဒေနဲ့အညီဖြစ်စေဖို့ပါ။လက်ရှိလက်နက်ကိုင်အဖွဲ့တွေကြီးစိုးထားရနေဆက်လောင်ကစားယုံတွေမှာဖြစ်ပျက်နေသလိုလောင်ကစားယုံအတွင်ပိုင်းကဥပဒေချိုးဖောက်မှုတွေကိုမကင်တွယ်နိုင်တဲ့ကိစ္စမျိုးမဖြစ်ပေါ်စေဖို့ပါ။နောင်ပေါ်ပေါ်လာမဲ့လောင်ကစားယုံတွေမှာလုတ်ကင်ကြမဲ့အလုသမားတွေဖြစ်စေ၊ဝန်ထမ်းတွေဖြစ်စေ၊လာရောက်အပန်းဖြေလောင်ကစားလုပ်ကြသူနိုင်ငံသားတွေပဲဖြစ်စေဥပဒေရဲ့အကာအကွယ်ကိုရယူနိုင်ဖို့ပါ။ဒါမှသာနိုင်ငံပုံရိပ်ကိုမထိခိုက်တဲ့နိုင်ငံသားတွေကိုမထိခိုက်တဲ့တိုင်းပြည်အတွက်လည်းဝင်ဝင်တဲ့အခွန်ဘဏ္ဍာတွေရလာနိုင်မဲ့လုပ်ငန်းမျိုးအဖြစ်ပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။